ချင်းပြည်နယ်မင်းတပ်မတူပြီးဖလန်းမြို့နယ်ဘက်မှာစစ်ကောင်စီတပ်နဲ့ချင်းကာကွယ်ရေး CDF အဖွဲ့တွေကြားဒီနှစ် January 17ရက်မှာတိုက်ပွဲတွေဆက်ဖြစ်နေပါတယ်။စီရီတင်းမာနေတဲ့မတူပြီးမြို့နယ်ဘက်ကိုစစ်ကောင်စီတပ်တွေအင်အားထပ်ဖြည့်လာတယ်လို့လည်း CDF တာဝန်ရှိသူတွေကပြောပါတယ်။ချင်းပြည်နယ်ဘက်စီရီနောက်ဆုံးအခြေအနေအကြောင်းရန်ကုန်ကသတင်းပေးပို့ထားတာကိုသားညုံပြောပြပေးပါရှင်။
ချင်းပြည်နယ်မင်းတပ်မြို့နယ်ဘက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေဒီကနေ့အင်္ဂါနေ့မှလည်းဆက်ပြီးတော့တိုက်ပွဲတွေဖြစ်ခဲ့ပါတယ်။စစ်ရင်တန်းတွေကိုမင်းတပ် CDF အဖွဲ့ဘက်ကချုံခိုတိုက်ခိုက်မှုတွေလုပ်ရတာနေပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိခဲ့တယ်လို့ CDF ပြည်ကြားရေးတာဝန်ခံ Slime Yoman ကပြောပါတယ
်။ဒီနေ့ချက်တိခွဲလောက်မှာနောက်ထပ်တိုက်ပွဲတွေဖြစ်တယ်။ဒီမိုင်တိုင်6839မိုင်ဝန်းကျင်မှာပဲတိုက်ပွဲတွေဖြစ်တယ်။ကျွန်တော်တို့ဘက်ကချုံခိုပြစ်တာပဲ။ဟိုဘက်ကထိခိုက်ကြာဆုံးတော့မသိရသေးဘူး။ဒီနေ့ကမိုင်တိုင်29မှာနေ့လယ်တနာရီလောက်အောင်ပေါ့နော်။ဒါလို့
ဇန်နဝါရီလ10ရက်နေ့တနင်္လာနေ့ကလည်းမတူပီမျိုးဘက်ကူသွားတဲ့စစ်ရင်နှန်းတွေကိုမင်းတပ် CDF ဘက်ကချုပ်ခိုးတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်မတူပီမျိုးနယ်ဘက်ကိုစစ်ကောင်စီတပ်တွေအလုံးရင်နဲ့အင်အားဖြည့်နေတယ်လို့လည်း Slime Yoman ကပြောပါတယ
်အဲအားတော့ဒီကတော့ခီကိုးကျော်လေတော်များများတန်ထက်ကနှစ်ပြည်နဲ့မတူပီကိုအားဖြည့်တဲ့ဘောပဲ
မတူပီမျိုးနယ်တဲမှာတော့မတူပီပလက်ဝလန်ချီဆိုင်ခမာရ304တရင်ကိုမတူပီ CDF အဖွဲ့ကနေပြီးတော့တရင်းလာနေနီးလေပိုင်းကပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မတူပီ CDF ပြည်ညာရေးတာဝန်ခံကိုနေလင်းကပြောပါတယ
်။မနေ့ကတော့ကျွန်တော်တို့မတူပီကနေပလက်ဝသွားတဲ့လမ်းပေါ့လေ။ပလက်ဝချီဆိုင်ဝင်လေခမာရ304ကိုကျွန်တော်တို့ CDF ဆိုင်တာဝင်ဆိုင်တာပေါ့လေ။မိုင်းခွေးပြီးကြတာ။အကစားဖက်ကသုံးဦးတာဆုံးပြီးမှအများပြတန်ညာရရှိကြတာပေါ့လေ
။မတူပီမျိုးနယ်တဲမှာဇန်နဝါရီလ3ရက်နေ့တဲကမတူပီ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြတိုက်ပွဲတွေဇက်တိုက်ဖြစ်နေတာပါမင်းတပ်နဲ့မတူပီမျိုးနယ်တွေမှာလိုပဲချင်းမိနယ်တဲကဖလန်းမျိုးနယ်ဝေဘူလာမျိုးဘက်မှာလည်းဒီကနေ့တိုက်ပွဲတွေဖြစ်နေတယ်လို့ CNDF ပြည်ညာရေးတာဝန်ခံကပြောပါတယ
်မင်းတပ်9နိုင်နဲ့10နိုင်ကျလာမှာတိုက်ပွဲဖြစ်နေအာအဲ့မှာဝေဘူလာဒီမှာပဲစောဆောင်ထားတဲ့9လက်မိရဲ့သူတို့ဒီကိန်းမှုတရားတော့များမယ်လို့ပြောအစီအစီတော့ကျွန်တော်လည်းကြည့်ကြမကြည့်ရသေးဘူးခုနကစစ်တုခတ်တုံးဆိုလို့
စကိုင်းတိုင်းကလေးမြို့နယ်နှချောင်းကြည့်ရဘက်ကနေချင်းမိနယ်ဖလန်းမြို့နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်တွေတနင်္လာနေ့ညနေပိုင်းကဝေဘူလာမြို့နီရန်အမ်ကြည့်ရနဲ့ခီထရန်အကြားအယောက် CNDF ဘက်ကမနေ့ကလည်းဘုံခွဲတိုက်ခိုက်ခဲ့တယ်လို့ပြောပါတယ်မင်းတပ်ဖလန်းမတူပီစားတဲ့ချင်းမိနယ်တဲကမြို့နယ်ဖြစ်နေတဲ့တိုက်ပွဲတွေအတွင်းစစ်တပ်ဘက်မှထိခိုက်မှုတွေများတယ်လို့ CDF ဘက်ကပြောဆိုပေမဲ့ VOA ကသတိကြအတိမပြုနိုင်သေးပါဘူးတိုက်ပွဲအခြေအနေတွေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရကိုလည်းဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ညနေကဖလန်းမြို့နယ်ထဲမှာစစ်ကောင်စီတပ်တွေဖမ်းဆီးခဲ့တဲ့ဒေသခံ3ယောက်လည်းခုတက်တိလွတ်မလာသေးပါဘူး။တောင်ယာပြန်တဲ့အရက်သား9ယောက်ဖမ်းဆီးခံခဲ့ရတာဖြစ်ပြီးတော့2ယောက်ကိုတော့သူတို့ပြန်လွှတ်ပေးခဲ့ပါတယ်။စစ်တပ်ကအနာသိမ်းပြီးတဲ့နောက်ပိုင်းချင်းမီနယ်မင်းတပ်မတူပီဖလန်းထန်တလန်ဟာခါကမ်ပလက်စတဲ့မြို့နယ်တွေမှာဒေသခံတွေကလက်နက်ဆွဲကင်စန့်ကျင်ခုခံတော်လှန်မှုတွေလှုပ်လာကြတာဖြစ်ပါတယ်ခင်ဗျာ။